ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာသဘောထားကွဲလွဲမှုတွေရှိပေမဲ့လို့လည်းနှစ်နိုင်ငံပြိုင်ဘက်တွေဖြစ်စရာမလိုပဲမိဖက်နိုင်ငံတွေသာဖြစ်တဲ့နယ်လို့ဆိုပြီးတော့ဒီတရုတ်သမ္မတရှီချင်းပင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဘေကျင်းမြို့တော်ကိုရောက်နေတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ကိုဒီကနေ့ Great Hall ပြည်သူ့ခန်းမဆောင်ကြီးမှာတွေ့ဆုံတဲ့အချိန်ပြောသွားခဲ့တာပါ။နှစ်နိုင်ငံဆက်ဆံရေးပုံမကောင်းမလာဖို့အမေရိကန်ကလည်းလိုလားပါတယ်ဆိုပြီးတော့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းပြောဆိုခဲ့ပါတယ်
။ We are committed to maintain and strengthen lines of communication.
နှစ်ဖက်ဆက်သွယ်ပြောဆိုမှုလမ်းကြောင်းဆက်လက်ထားရှိပြီးဆက်ဆံရေးပုံမခံမအောင်တိစောက်သွားဖို့ကျွန်တော်တို့စိတ်ပိုင်းပြတ်ထားပါတယ်။သဘောထားကွဲလွဲမှုတွေကိုတာဝန်သိစိတ်နဲ့ကင်တွယ်ဖြေရှင်းနိုင်မယ်ဆိုရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲအထင်မြင်လွဲပြီးတော့မှားယွင်းတွက်ဆတာတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကန်ကပြောသွားတာပါ။ဝီဂျီပလင်ကန်ဟာမနေ့ကြာတာပြင်းနေကဘေကျင်းမြို့တော်ကိုရောက်ရှိလာခဲ့တာဖြစ်ပြီးတော့ဒီကနေ့မှာတရုတ်သမ္မတရှီနဲ့ရောနိုင်ငံခြားရေးဝန်ကြီးဝန်ဟင်နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်မှာတရုတ်နိုင်ငံရဲ့ရုရှားဘက်ကရည်တည်ချက်ကြောင့်သဘောထားကွဲလွဲမှုအပအဝင်ကုန်သွယ်ရေးကာကွယ်ရေးနဲ့နှစ်နိုင်ငံဆက်ဆံရေးရှုပ်ထွေးနှက်နေတဲ့အကြောင်းအရာပေါင်းစုံရှိနေချိန်မှာပဲဝန်ကြီးပလင်ကန်တရုတ်နိုင်ငံကိုရောက်ရှိသွားတာပါ။ထိုင်ဝမ်ကိုအမေရိကန်ကထောက်ခံကူညီတာတရုတ် TikTok App ကိုပိတ်ပင်ဖို့အတွက်အမေရိကန်မှာကြိုးစားနေတာတွေအပေါ်မှာလည်းတရုတ်နိုင်ငံဘက်ကဝေဖန်နေတဲ့အချိန်လေးဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့တရုတ်သမ္မတရှီနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲမှာတွေ့ခဲ့ကြသလိုအဲ့ဒီတွေ့ဆုံမှုနောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးမှာအပြုသဘောဆောင်တိုးတက်မှုတွေရှိခဲ့တယ်လို့သမ္မတရှီကပြောဆိုတဲ့အကြောင်းတရုတ် CCTV မှာဖော်ပြခဲ့ပါတယ်ရှင်။